ရခိုင်ပြည်နယ်မှာပိတ်ပင်ထားတဲ့ကူညီကယ်ဆယ်ရေးတွေကိုစစ်ကောင်စီကပြန်ပြီးတော့ဖွင့်ပေးလိုက်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကပိတ်ပင်ခဲ့တဲ့ရခိုင်မြောက်ပိုင်းကကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကမနေ့တုန်းကပြန်ပြီးတော့ခွင့်ပြုလိုက်ပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ကောင်စီနဲ့ပူးပေါင်းပြီးတော့ခွင့်ပြုမိရထားတဲ့အဖွဲ့အစည်းတွေကပဲတရားဝင်သွားလာကူညီခွင့်ရှိတယ်လို့ကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေသူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
မိုးခါမုန်တိုင်းကြောင့်လူတန်းတန်းကျော်လောက်ဒုက္ခရောက်နေတဲ့ရခိုင်မြောက်ပိုင်းမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ကောင်စီကဇွန်လ၈ရက်နေ့ကပိတ်လိုက်ပေမဲ့မနေ့ကပြန်လည်ခွင့်ပြုလိုက်ပါတယ်စစ်ကောင်စီကအခုလိုခွင့်ပြုလိုက်တာကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေပြန်လုပ်ဖို့ပြင်ဆင်နေတယ်လို့ဒုက္ခသည်တွေကိုကူညီထောက်ပံ့ပေးနေတဲ့ People for People အဖွဲ့ကတာဝန်ရှိသူတူကပြောပါတယ
်ကယ်ဆယ်လုပ်ငန်းတွေရဲလို့ထုတ်ပြန်လာတော့နင်းနင်းဟိုပေါ့ကျွန်တော်တို့ကရဲထားရတာပေါ့လေဒါပေမဲ့မနေ့ကတော့ဟိုပေါ့သူတို့ကတော့ဖွင့်လိုက်ပြီဆိုတော့ပေါ်နေပြီဆိုတော့ဒီဟာပေါ့ဒီပြည်နဲ့မတော်တော်ဖို့စီစဉ်နေတယ်ဒီလာရှိဒီသူတို့ပြထားတဲ့ဒီကလည်းတာကင်းစီစီတော့လေဒါတော့ပြန်ပြီးတော့ဒီမျိုးတွေစားချင်မျိုးတွေသူတို့တွေနဲ့ပူပေါင်းပြီးတော့လုံဖို့တော့စားပြီးတော့ချိုးစားနေပါလေဆိုဒီပြည်နဲ့မတော်ပေးမလို့တော့စီစဉ်နေရပါလေဟုတ်ကဲ့
ဒေသခံကူညီရေးအဖွဲ့တွေအပါအဝင်နိုင်ငံတကာအဖွဲ့တွေအနေနဲ့ရခိုင်မြောက်ပိုင်းကဒုက္ခသည်တွေကိုကူညီတဲ့အခါစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်ဖို့ပြောဆိုထားသလိုကူညီမဲ့အဖွဲ့အစည်းတွေအနေနဲ့လည်းစစ်ကောင်စီထံမှခွင့်ပြုချက်တင်ရတယ်လို့လည်း People for People အဖွဲ့တာဝန်ရှိသူကအခုလိုဆက်ပြောပါတယ်
။ဒါကတော့ဒီအစိုးရဘက်ကတော့သူတို့နဲ့တဲနဲ့ဆိုပူးပေါင်းပြီးပါတော့ပါဒီတဲနဲ့ဆိုသူတို့ကသူတို့ရဲ့ခွင့်ပြုချက်နဲ့ပြောပါလို့တော့သူတို့ကတော့ဘာလို့ထားတာပေါ့လေ။ဟိုကျွန်တော်တို့ကနိုင်ငံတကာခွင့်ပြုချက်တွေးလုံးနေတယ်လေ။နိုင်ငံတကာခွင့်ပြုချက်တွေကသူတို့နဲ့ပူးပေါင်းတဲ့အချိန်မှာခွင့်ပြုချက်ရမှလုံးစီချင်တာပေါ့။ကျွန်တော်တို့ခွင့်ပြုချက်တင်ရတာပေါ့လေ။လိုကွေခွင့်ဆိုလို့မဲ့ကျွန်တော်တို့ကဒီနိုင်ငံတကာခွင့်ပြုချက်တွေမှာခွင့်ပြုချက်ရမှလိုရတာပေါ့။ဒါကြောင့်ဒီကျွန်တော်တို့ခွင့်ပြုရအောင်တော့စူးစမ်းတာပေါ့လေ။
လက်ရှိမှာတော့ဒုက္ခသည်တွေကူညီရေးကိုကူညီပေးနိုင်ရေးအတွက်စစ်ကောင်စီနဲ့ပူးပေါင်းကူညီတဲ့အဖွဲ့အစည်းတွေရှိသလိုတချို့အရက်ဖက်အဖွဲ့အစည်းတွေဟာလည်းအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့ပူးပေါင်းမလုပ်ဆောင်ကြဘူးလို့လည်းကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ကိုမင်းပါခြေကပြောပါတယ်
။ဟိုတရားလာကတော့ဒီစစ်ကောင်စီနဲ့ပေါင်းပြီးတော့လှုပ်တယ်လို့ဆိုရင်သူတို့ဘက်ကနေဟိုစီဝေးခေါ်တာတို့ချို့သောကိစ္စတွေမှာပါဝင်ပြီးတန်ငယ်ရအဆုံးချတာတို့ဒါအများကြီးပဲဆိုတော့အဲ့ဒီမြို့ခါမှာပြီးရင်ဒီစစ်ကောင်စီဆိုတာကကျွန်တော်တို့လက်ရှိဟိုရခိုင်ရဲ့ဟိုကိုစားပြုတဲ့ phrase တော့အစိုးရမဟုတ်ပါတော့ဆိုတော့အနာသိမ်းထားတဲ့ phrase ဖြစ်တယ်အနာသိမ်းထားတဲ့ phrase ဖြစ်တဲ့အတွက်ကိုကျွန်တော်ကသူတို့နဲ့ပေါင်းစပ်ဖို့တော့ကျွန်တော်ကမလိုဘူးပေါ့နော်မလိုဘူးဒါပေမဲ့အစိုးရဖြစ်တယ်ကိုစားပြုတဲ့အစိုးရဖြစ်တယ်ဆိုတဲ့အစိုးရတွေနဲ့ကျွန်တော်ပေါင်းစပ်ဖို့တော့ကျွန်တော်တို့ခိုင်မှရှိတဲ့ Facebook တွေဖြစ်တယ်ဆိုတော့ကျွန်တော်မရဘူးခုနပြတဲ့ကျွန်တော်တို့ register ဟိုမလုပ်တဲ့ကိစ္စတွေ TM တွေနဲ့ကိစ္စတွေအဲ့ဒီကိစ္စနဲ့ဆိုင်တယ်လို့ကျွန်တော်ပြောလို့ရပါတယ်ဟုတ်
စစ်ကောင်စီထံမှခွင့်ပြုချက်တင်မထားတဲ့အဖွဲ့အစည်းတွေအနေနဲ့ခီးသွားလာရေးအပိုင်းတွေမှာခက်ခဲနေစေဖြစ်တယ်လို့လည်းကိုမင်းပါခြေကဆက်ပြောပါတယ
်ခီးသွားလာခွင့်နဲ့ပတ်သက်ပြီးတော့ဂိတ်တွေမှာဒီစိတ်တွေအပိုင်းတွေရှိတယ်ပေါ့နော်ဆိုတော့ဒီလက်ကျတဲ့ဆီမှာသူတို့ register မပါဘူးဆိုဆိုခွင့်ပြုမပါဘူးဆိုရင်တော့အခုနောက်ပြောတဲ့ကျွန်တော်ခီးသွားလာခွင့်ကိုသူတို့ပိတ်ပင်ကြတယ်မတော်ရအောင်ပေါ့အဲ့ဒီပုံစံမျိုးကတော့ရှိတယ် TM ပါပဲသွားတဲ့အဖွဲ့အစည်းတွေကြတော့သူတို့အနေနဲ့ကိုနဲ့ကိုနဲ့ဆောင်ပြီးတော့ပြောရတာပဲရှိတာပဲဒီကမှာကိုကဒီ tour ရယ်ဆိုတော့သူတို့နေနဲ့ခုနကျွန်တော်ပြောသလိုပဲသူတို့နေနဲ့တီတွေပါလာဆိုပြီးတော့မေးတယ်မပါဘူးဆိုရင်တော့တော်တော့လည်းမရှိဘူးအာဒီပါမယ်တော်တော့လည်းရှိတယ်ဆိုတော့အဲ့လိုပုံစံပေါ့လေ
အခုလိုပြည်သူတွေဒုက္ခရောက်အခက်အခဲကြုံနေတဲ့အခြေအနေမျိုးမှာဒုက္ခသည်ကူညီထောက်ပံ့ရေးအတွက်တစ်ဖက်တစ်လမ်းကကူညီနေကြတဲ့ဒေသခံအရက်အဖွဲ့ဖွဲ့စည်းတွေကိုစစ်ကောင်စီအနေနဲ့လွတ်လွတ်လပ်လပ်သွားလာခွင့်ပေးတဲ့လို့လဲဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့ဒေသခံအရက်ဖက်ဖွဲ့စည်းတွေကပြောဆိုကြပါတယ်လူသားချင်းစာနာတဲ့အကူအညီတွေပေးနေတဲ့အဖွဲ့စည်းတွေကိုခွင့်ပြုထားတဲ့သွားလာခွင့်ဆိုင်းငံ့လိုက်တဲ့အတွက်မုံတိုင်းတန်တဲ့နေရာတွေအတွက်အခြေအနေပိုဆိုးစေတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကထုတ်ပြန်ခဲ့ပါတယ်လောလောဆယ်အထိမုံတိုင်းတန်တဲ့ပြည်သူတသိန်းတထောင်အတွက်နေရာထိုင်ခင်းနဲ့လိုအပ်တဲ့အကူအညီတွေပေးခဲ့တယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့မိဖက်အဖွဲ့အစည်းတွေကလည်းရခိုင်မြောက်ပိုင်းနဲ့မကွေးတိုင်းဒေသကမုံတိုင်းတန်တဲ့ပြည်သူ2,300အတွက်အတက်ကဲစားနပ်ရိက္ခာတွေထောက်ပံ့ပေးပြီးဖြစ်တယ်လို့မုံတိုင်းတန်ခံရတဲ့ဒေသကလူဦးရေ8,000လောက်ကို3လစာအရေးပေါ်အထောက်ပံ့နဲ့ငွေသားတချို့ထောက်ပံ့ပေးဖို့ဆောင်ရွက်နေတယ်လို့လည်း WFP ရဲ့မေလ31ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။